မြမဆိုးရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ဂျာကတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာတော့ဒီသတင်းပတ်နှစ်ပတ်အတွင်းမှာအိုးအိမ်ဆွန့်ခွာပြီးထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်ပေါင်းက4000နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ရခိုင်မြောက်ပိုင်းကစစ်ဘေးရှောင်စခန်းတွေကိုရောက်ရှိလာတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲစိန်ခေါ်မှုတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
ရတဲ့တော်မျိုးနယ်တွင်မှာဖေဖော်ဝါရီလအစပိုင်းကစတင်ပြီးဆိုရတနယ်ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ကျွော်ပေါင်း40ကျော်လောက်ကဒေသခံ4000နီးပါးဟာအိုးရင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာရတဲ့တော်မျိုးပေါ်ကိုထွက်ပြေးလာသူတွေများပြားလာတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ကိုကျော်မင်းခိုင်ကပြောပါတယ်။
ကြက်တိုက်တိုးနေတယ်ခင်ဗျာဟွာရော့သွားလေးဆိုတာမရှိဘူးနေတိုင်းလို့လို့တိုးနေတယ်ဥမာတချို့ရွာတွေမှာဆိုရင်လူ10ယောက်ပြည့်အောင်မရှိတော့ဘူးပေါ့နော်အင်း5 6ယောက်ရှိတဲ့ရွာမှာတော့မှဒီလူ10ယောက်ပြည့်အောင်မရှိတဲ့ရွာတွေတော်တော်များသွားပြီခင်ဗျာအများကြီးခက်ခဲရှိရခင်ဗျာအခုပထမကျတော့ကျွန်တော်တို့ဒီဘုံကျောင်းတွေမှာထားတယ်ပေါ့နော်နောက်ကျတော့ဘုံကျောင်းဝင်းတွေမှာဒီဟိုတာလပက်လေးနဲ့အမိုးကလေးနဲ့လှုပ်ထားတယ်နောက်ကျတော့အဲ့ဒီဟာကိုတော့မှကျွန်တော်တို့လုံလောက်လုံးမပေးနိုင်တော့ဘူးဟာတော်တော်လေးများလာတဲ့ခါကျတော့လေမထိနိုင်မစိမ့်နိုင်ဖြစ်လာတယ်ခင်ဗျာဒုက္ခသင်နေထားတာလေအခုဆိုရင်ဒီကျွန်တော်တို့ဇိုးရင်တာကကျဲမရေးပေါ့နော်တစုံတစ်ခုခုဒီကျဲမရေးဒီကုဆွေးဟိုယောဂလိုပုံစံမျိုးဖြစ်လာခဲ့ရင်ကျွန်တော်တို့ဘယ်လိုမှတားနိုင်မှာမဟုတ်ဘူးခင်ဗျာတော်တော်လေးအနေရှိနေထားပါပဲ
ဖေဖော်ဝါရီလအစပိုင်းလောက်ကလေးကရသတော်မျိုးနဲ့အောင်မေကုန်းကျေးရွာကထွက်ပြေးလာတဲ့သူတွေဟာနေစရာမရှိတာကြောင့်မြေကြီးပေါ်မှာစက်ကူကတွေခင်းပြီးအိတ်နေကြရတယ်လို့ရသတော်မျိုးပေါ်ကစစ်ဆောင်တူကပြောပါတယ
်မြေကတော့အမှုရဲ့ကာရင်မရှိတာလေအဲ့တော့ဒီကျန်းမာရင်းနဲ့ပတ်သက်ပြီးတော့အင်တာတွေမလုံးရှုံတာတွေမောင်ရယ်ကတော့တော့ဒီစက်ကူကတော့မြေကြီးမှာတင်ပြီးတော့အိတ်ရတယ်မလုံးအဲ့ဒီမှာလည်းမလုံးတော့ဘူးအဲ့တော့အိတ်တယ်ဗျ
ရတဲ့တော်မျိုးနယ်မှာဖေဖော်ဝါရီလအတွင်းဆိုရတက်နေအဖွဲ့တို့တိုက်ပွဲတွေရခိုင်ကထက်ပြင်းထန်နေပြီးကျေးရွာပေါင်း40ကျော်လောက်ကဒေသခံ4000နီးပါးဟာနှိစက်ရဆွေမျိုးတွေနဲ့ရတဲ့တော်မျိုးပေါ်ကိုအိုးအင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။မင်းပြမျိုးနယ်နဲ့လင်းမိုင်လောက်ဝေးတဲ့ဖောက်ပြော်ကျေးရွာမှာလည်းပြီးခဲ့တဲ့ရက်ပိုင်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေတာကြောင့်ဒေသခံကျေးရွာသားတွေဟာနှိစက်ရကိုထွက်ပြေးသွားကြတယ်လို့ကျေးရွာတွင်းမှာပိတ်မိနေသူတွေလည်းရှိနေပါတယ်။မင်းပြမျိုးနဲ့ဖောက်ပြော်ကြေးွာကဒေသခံတွေများစုဟာနှိစက်အဘေးလွတ်ရာတွေကိုထွက်ပြေးသွားကြပေမဲ့မအေးမြန်တွေကတော့သူ့မှာသွားစရာနေရာလေးမရှိသလိုမတန်ဆွန်းဖက်ခင်ကိုပြုစုနေရတာကြောင့်ကြေးွာတွင်းမှာပဲနေထိုင်နေရတယ်လို့ပြောပါတယ
်။ဒီရကုန်းထွက်ပြေးနေတဲ့တခြားရောကျွန်တော်ကလည်းသွားစရာနေရာမရှိတော့ခြေမျိုးတွေမရှိတော့ဘူးလား။အိမ်မှာပြုတ်ခဲ့ပြီးနေရတယ်။ရင်းမှာခုနကလောက်ကျန်တယ်တိုက်ပွင့်ဖြစ်ဖို့စတဲ့တော့ရှိသေးတယ
်။ရခိုင်မြောက်ပိုင်းမှာစစ်ပစ်ဆောင်တွေများလာတာနဲ့အများစားဝတ်နေရတဲ့အပြင်တောက်သုံးရီရှားပါးလေးပြဿနာတွေကိုပါစစ်ဆောင်စခန်းတွေမှာရင်ဆိုင်လာရတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ကပြောခွင့်ရကိုစောစောထွန်းကပြောပါတယ်
။တောင်မင်္ဂလာစခန်းကပို့ပြီးတော့ဆိုတာပေါ့နော်။ဘာကြောင့်လဲဆိုတော့လူတို့ကတောက်ရီရောသုံးရီရောဟောအခက်အခဲတွေ့နေကြတာဖြစ်တယ်။နောက်ပြီးတော့မှဒီတောက်ရီမပြန်ရှင်းတဲ့အတွေ့အကြုံမို့လို့သူတို့မှာဝင်းရောက်ကလေးတွေဝင်းရောက်ကဆင်းနေတယ်ရှိနေပေါ့နော
်။ရခိုင်မြောက်ပိုင်းမှာရှိတဲ့ကျေးရွာတွေမှာရေကန်တွေရှိပေမဲ့လည်းကျေးရွာတွေမှာရွာသွားတဲ့အပြင်စေပိချောင်ဥယျာဉ်တွေလည်းတိုးလာနေတာကြောင့်အခုလိုတောက်သုံးရီရှားပါးလေးပြဿနာတွေနဲ့ရင်ဆိုင်လာရတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။ရခိုင်မြောက်ပိုင်းမှာဆိုရတန်းတဲ့အဖွဲ့တို့ဟာလက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စေပိဒုက္ခသည်ဥယျာဉ်ဟာလည်း36000ကျော်အထိရှိလာတယ်လို့စေပိချောင်တွေကိုစည်ရင်းကောက်ယူနေတဲ့ REC စစ်တမ်းအရသိရပါတယ်ခင်ဗျာ။